မြန်မာနိုင်ငံမှာဆောင်းနာတင်ပြီးနောက်သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေချမှာပဲဆက်လက်သတင်းဖော်ပြနေကြတဲ့သတင်းသမားတွေကိုအမေရိကန်နိုင်ငံဆိုင်ဝန်ကြီးကအင်္ဂါနေ့မှာအတိအမှတ်ပြုပြောဆိုလိုက်ပါတယ်။ဝါရှင်တန်က Foreign Press Center မှာလုပ်တဲ့ကမ္ဘာသတင်းလွှတ်လပ်ခွင့်ရဲ့အခမ်းအနားမှာနိုင်ငံဆိုင်ဝန်ကြီးကမြန်မာနောက်ရဲ့ Editor ချုပ်ကိုဆွေဝင်းကိုလည်းနမူနာပေးပြောဆိုခဲ့ပါတယ
်။ Journalist like Kosui Win also, I believe, doing his remote. Police on Burma's last remaining independent news sites, Myanmar Now.
မြန်မာလူမှုအပေါ်စစ်တပ်ရဲ့အကြီးအကျယ်ရက်စက်ကြမ်းကြုတ်မှုတွေကိုဆက်လက်ဖော်ပြနေတဲ့မြန်မာနိုင်ငံတွင်းကနောက်ဆုံးလက်ကျန်သတင်းမီဒီယာတစ်ခုဖြစ်တဲ့မြန်မာနောင်းကိုဦးဆောင်နေတဲ့ကိုဆွေဝင်းဟာဆိုရင်ဆေးဥချုပ်မှုကိုစတင်မှုနဲ့ထောင်ခွနှစ်ကြာခံခဲ့ရသူဖြစ်ပြီးအဲ့ဒီတည်းက၃နှစ်ကိုတိုက်ပိတ်ခံခဲ့ရသူဖြစ်ပေမဲ့လည်းဆက်လက်အလုပ်လုပ်နေဆဲဖြစ်ပါတယ်လို့ဝန်ကြီးပြန်ကင်ကမင်းကုန်းမှာထည့်သွင်းပြောဆိုတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံတည်းကိုထိုးချသွားတယ်လို့နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2020အစီအခံစာမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းမြန်မာနိုင်ငံမှာဆက်လာတိုက်မှုကြောင့်မီဒီယာအခွင့်အရေးဟာ10နှစ်စာနောက်ဆုတ်သွားပြီးသတင်းတောက်တွေဖန်ဆီးခံရသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရတယ်လို့သတင်းမီဒီယာအများပြားဟာလည်းကြီးပကိုပြန်ပြီးထွက်ခွာကြရပါတယ်